င်္ဂလာပါစာဝိုင်းဒီဝိုင်းစကားဝိုင်းမှာစာပေနဲ့ဘာသာစကားအကြောင်းဥတီဝိုင်းဖွဲ့နေကြတာသတိထားမိပါလိမ့်မယ်တခါတလေစာပေတခါတလေဘာသာစကားပေါ်စာဆောင်တွေစာအုပ်တွေအများကြီးထွက်လာလို့စာရေးသူတွေလည်းပညာအဆင့်အတန်းမျိုးစုံဝင်ရေးလာအဲ့ဒီလိုဝင်ရေးလာရကစာနယ်ဇင်းတွေမှာအရေးအသားတွေမတော်မတည့်ဖြစ်လာတဲ့အကြောင်းကိုတလောကဆွေးနွေးပြခဲ့ပါတယ်အဲ့ဒီစကားဝိုင်းနဲ့ပတ်သက်လို့ဒီတစ်ပတ်ဖြည့်ဆွတ်သုံးသက်စာတစ်စောင်ရပါတယ်သူဖြည့်ဆွတ်ချက်ကမူလဝိုင်းဖွဲ့ထားတာကိုအားဖြည့်ရရောက်သူသုံးသက်ချက်ကပညာရေးအတွေ့စဉ်းစားစရာဖြစ်တယ်လို့ယူဆပါတယ်သူစာကိုဒီမှာအရင်တိုင်းပဲဖောက်သေးချပါရစေဒေါ်လေးမေစာရှင်တမီးကမန္တလေးကပါအခုဆရာဝန်ဖြစ်နေပါပြီအလုတ်ကဆရာဝန်ဆိုပေမဲ့မော်လမြိုင်အစားရန်ကုန်အကျွားမန္တလေးစကားလို့အဆိုရှိတယ်မဟုတ်လားမန္တလေးသူဆိုတော့ကို့ဘာသာစကားနဲ့ပတ်သက်လို့အလွန်စိတ်ဝင်စားရှိပါတယ်လေမာရင်ကြီးပွဲအောင်ဘလို့ပြောမလဲဆွေးဆောင်အားရှိဖို့ဘလို့စကားသုံးမလဲကြည်ကြည်လေးလေးနဲ့နားထောင်တဲ့လူမငီးငွေအောင်စကားကိုဘလို့စီစီယုံယုံပြောမလဲစသဖြင့်ပေါ်တော်လေးရဲ့ဒေါ်လေးရဲ့စကားဝိုင်းမှာဆိုင်းပုတ်အစစာနယ်စင်းစာမျက်နှာတွေအစုံမတော်မတည့်ရေးတာတွေအကြောင်းဝိုင်းဖွဲ့သွားတော့ကိုတွေ့မိတာလေးတွေအများကိုဝေးမျှခြင်းစိတ်ပေါက်လာပါတယ်ဒါကြောင့်ဒီစာကိုရေးလိုက်တာပါဒီစာမှာရေးလိုက်တာတွေကိုအကြောင်းတိုက်ဆိုင်တဲ့အခါဒေါ်လေးအစီအစဉ်မှာဝိုင်းဖွဲ့ပြီးစီခြင်းပါတယ်ဒီလိုအကြောင်းအရာမျိုးကနှစ်ထပ်ရှိုံနဲ့မှတ်မိမဲ့တားသွားမဲ့အကြောင်းအရာမျိုးမဟုတ်ပါဘူးအထက်ထက်ရှိမှအရက်ကတိမဲ့သတိထားမဲ့အကြောင်းအရာမျိုးပါဒီလိုအမှားမျိုးတွေကိုအကြိမ်ကြိမ်အခါခါထောက်ပြဖို့လိုအပ်မှာပါ။စိုင်းပုတ်ကလေးနှစ်ခုအကြောင်းစပြောလိုက်ပြရစီတော်လေးရေ။တမီးတို့မန္တလေးမှာရှေးကစပိန်တွေရှောင်းမလွတ်ပြေးမလွတ်များခဲ့တာ။အခုတော့မော်တော်ဆိုင်ကယ်တွေကားတွေခေရောက်လာပါပြီ။ဒီတော့လမ်းစည်းကမ်းထိန်းသိမ်းရေးမော်တော်ယာဉ်စည်းကမ်းထိန်းသိမ်းရေးတွေကရှေးကထက်လိုလာတာပေါ့။ဒါနဲ့တနေ့တော့မီးပွိုင်တစ်ခုအရောက်မှာမီးနီနေလို့ကားကိုရက်လိုက်မိတယ်။ရက်နေရကမီးပွိုင်အောင်နာကြည့်လိုက်တော့ဆိုင်ပုတ်ကလေးပြူပြူပြဲပြဲနဲ့တမီးဖြင့်ဘာဆက်လို့ရမှန်မသိအောင်ပါပဲဆိုင်ပုတ်ကမရက်ရတဲ့လေမီးပွိုင်ကနီးနေမီးပွိုင်အောင်နာဆိုင်ပုတ်ကမရက်ရဒါနဲ့ဘေးကိုကြည့်လိုက်တော့တခြားကားတွေကရက်နေကန့်လန့်ပြက်လမ်းမှာရင်တွေကဖြက်ကူးနေလို့သာအော်ငါမမားပါဘူးလို့အောက်မိရတာပေါ့လမ်းဘေးချရက်တဲ့ကားတွေမရက်ဖို့တားမြစ်တဲ့ဆိုင်ပုတ်ကိုမှမီးပွိုင်အောင်တဲ့တဲ့လာထားတော့စဉ်းစားရခက်ကုန်တာပေါ့တမီးရေးတာကစာမားတာမှမဟုတ်တာစာကိုနေရာမှားသွားထားတာပဲလို့ဒေါ်လေးကပြောချင်မှာပေါ့စာကို၌ကဘာကြီးမှန်းမသိအောင်ဖြစ်ရတဲ့ဆိုင်ပုတ်တစ်ခုလည်းတွေ့ရပါသေးတယ်ဒေါ်လေးရဲ့ယုံကြည်တယုံအသွာဝင်ပေါက်မှာတွေ့ရတာပါစာကဒီလိုပါဖြတ်တန်းသွားလာသောမော်တော်ယာဉ်များလားစင်စာမေးပွဲဖြစ်နေပါ၍အဝင်လန်းခိတခဏပိတ်ထားပါသည်တဲ့တမီးတော့အတော့ကိုအံ့ဩသွားတာပါပဲမော်တော်ယာဉ်တွေကိုလားစင်စာမေးပွဲဖြေခိုင်းနိုင်ရဲ့လို့ဒီတစ်ခါပဲကြုံမှုတာကိုကိုသာကားမဝင်သွားရင်ကို့ကားကိုပါစာမေးပွဲစစ်အောင်မလားမသိပါဘူးဒါနဲ့ထိတ်ထိတ်ပြပြလှည့်ပြန်ပြေးကြရတယ်တော်လေးရေဆိုင်းပုတ်တွေဖြစ်တာတော့အဆမ်းမဟုတ်လာပါဘူးဆိုင်းပုတ်ဆိုတာကတူတူကိုကိုတော်ယုံတန်ယုံရေးဖတ်တဲ့ရင်ကောက်ရေးနေကြတာမဟုတ်လားဆိုင်းပုတ်ရေးဖို့ဆိုတာအရေးချင်းကတ်တက်ချက်ရှိတာမှမဟုတ်ဘဲနော်စာနယ်ဇင်းဆရာဆိုတာကတော့အဆင့်ကမြင့်သွားပြီရေဒီယိုတို့ရုပ်မြင်သံကြားတို့စာနယ်ဇင်းတို့မှာပြောဆိုရေးသားနေကြတဲ့ပုဂ္ဂိုလ်ဆိုတာကဘာသာစကားနဲ့ပတ်သက်လာရင်တော်ယုံတန်ယုံပဲဟုတ်ပါမလဲဘာမှမသိခင်ကကိုတမီးတို့ကတလိတစားရှိပြီးသားပါဒါပေမဲ့စာနယ်ဇင်းတွေထဲမှာမတော်မတည့်တွေ့လာတဲ့အခါမှာတော့အတော်ထိတ်လန့်မိပါတယ်ထိတ်မိလန့်ရတဲ့တည်င်းရေးပုံနှစ်ခုလောက်ဒေါ်လေးကိုပြောပြပါမယ်ဒေါ်လေးလည်းရင်မမိမှာပါတစ်ခုကစစ်လီမှောက်ရာတွင်တည်ဆုံးသွားသည့်ဆရာဆရာမ3ဦးအတွေ့ထောက်ပံ့ငွေများနှင့်အသက်ကယ်အင်ဂျီများပေးအပ်တဲ့ဒေါ်လေးပဲစဉ်းစားကြည့်ပါဦးတည်ဆုံးသွားတဲ့ဆရာဆရာမ3ဦးကိုထောက်ပံ့ငွေနဲ့အသက်ကယ်အင်ဂျီသွားပေးတာနော်အလိုလေနာနာဘာဝဇလန်းကြီးပါလားတမီးထိတ်မိလမ်းမိသွားတာမလွန်ပါဘူးနော်စာနေစင်းဆရာပြီးပြီးဖတ်တဲ့သူကြောက်ရလန့်ရတဲ့ရတာလေးခံစားခွင့်ရသွားအောင်ညံစွန်းပြလိုက်သလားမသိပါဘူးနောက်တစ်ခါလာပြန်မိကောလို့ဆိုရမေထင်ပါရဲ့နောက်တဲ့င်းကိုလည်းဖတ်ကြည့်ပါဦး မျိုးတော်ဝန်ဤစီမံဆောင်ရွက်မှုကြောင့်မင်္ဂလာဈေးကြီးမိလောင်ခဲ့ရာမှယခင်ကထက်ပုံမိုကောင်းမွန်လာတော့မည်တဲ့ဒေါ်လေးပဲစဉ်းစားကြည့်ပါဦးစာနယ်ဇင်းစရာဆောင်မလို့မျိုးတော်ဝန်ထောင်ကျရမယ့်အဖြစ်ရောက်သွားတာသမီးတို့မန္တလေးကမင်္ဂလာဈေးကြီးဟိုတလောကမိလောင်ခဲ့တာအဲ့ဒီတရေခန့်ကတက်ဆက်သက်တော့မျိုးတော်ဝန်ကိုယ်တိုင်ဖြစ်နေပြန်ပါလားမျိုးတော်ဝင်အတွေ့တွေးတွေးပြီးထိတ်စရာလန့်စရာကြီးပေါ့ဒေါ်လေးရေအဲ့ဒါတွေကမနေ့တနေ့ကမှသတိထားမိတာလေးတွေပါဒီလိုပြဿနာတွေ့ပြီးတော့တမီးအဖြေရှာနေမိပါတယ်အဖြေရှာရာကတမီးတို့ကျောင်းသူဘဝစာသင်ခန်းလေးကတရားစာအုပ်တွေပြည်သတိရမိပါတယ်နန်းတွေကရိယာတွေနာမဝိသေသနာတွေကရိယာဝိသေသနာတွေကြက်ခဲမှတ်ခဲလိုက်ရတာအခုစာနယ်ဇင်းစရာတွေဆိုတာလေအဲ့ဒီတရားစာအုပ်တွေအရေးကြိုတောက်ခဲ့မှာပါပဲခုလိုမတော်တရအရေးတွေကြုံရတဲ့အခါမှာတော့ကျောင်းသုံးတရာတွေဟာမြမသာအရေးအသားမှာအထောက်အကူဖြစ်ပါရဲ့လားဆိုတာအပြန်ပြန်အလှန်လှန်စဉ်းစားမိပါတယ်အခုဒီစာကိုရေးနေတဲ့အခါမှာလဲတမီးတို့ကျောင်းသုံးကသင်ခဲ့ရတဲ့တရာသင်ခန်းစာတွေတခုမှခေါင်းထဲထည့်မစဉ်းစားမိတာလဲကိုဟာကိုအမှတ်ထားမိပါတယ်ကျောင်းတွေမှာတရာတွေအခုလောက်တောင်သင်ပြီးစာမေးပွဲမှာမေးလုပ်နေတာဟာမြမသာအရေးအသားတိုးတက်ရေးအတွက်လမ်းကောင်းလမ်းမှန်မှဟုတ်ပါရဲ့လားတဲ့ကျောင်းလေးမှာတရားသင်ကြားရေးလိုအပ်မလိုအပ်စဉ်းစားနိုင်ကြဖို့ပါရှင်စပီးမြင့်ပြီးလူမျိုးတင်ပါစေ